Welcome to the Voice of America in Burmese.
Mingla nya ne ke ma shin American phi taung zoo myo ro Washington DC ya ni VOA Myanmar bain season ye 2019 khu ne December la 9 ye inga ne yet ne 6 night khu ya ne 9 night season lwe ko dino meter 16.9 ne 25 ro ga ni dai yai thau lwin pe na ba bi shin.ကျမရှာဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညနေခင်းပါရှင်။ကျမတင်ကြီးထိုက်ပါ။အမေရိကန်သမ္မတရဲ့ခီးသွွာလာခွင့်ပိတ်ပင်ကန့်သက်ချက်ကိုတရားရုံးချုပ်ကအတည်ပြုပေးလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်လုံခြုံရေးတပ်ဖွဲ့တွေကလူမျိုးတုံးအောင်တပ်ဖြတ်မှုကျူးလွန်တဲ့အခြေအနေမျိုးအထိဖြစ်နိုင်တဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုနန်းလောင်တဲ့အတူညင်ညာပါမယ်ရှင်
။ကောင်းပါပြီရှင်။ဒီညနေသတင်းတွေပြီးနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့
It must be unequivocally clear that no repatriation of any refugees should occur in the absence of sustained human rights monitoring on the ground.
ဒီကိန်းပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးဇာယီရာအယ်လ်ဟူဆိန်ပြောသွားတာပါ။ပြည်စုံကိုသတင်းတွေပြီးမှနားဆင်ကြပါမယ်။ဒါ့အပြင်ဒီကိန်းပြည်နယ်ရေးကုလသမဂ္ဂဌာနချုပ်မှဆွေးနွေးထားတဲ့အခြေအနေပေါ်တုံ့ပြန်ချက်အမြင်သဘောထားတွေနဲ့ဒီကိန်းပြည်နယ်ရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်ကုလသမဂ္ဂကထိရောက်စွာအရေးယူနိုင်အောင်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့အခိုင်အမာရပ်တည်ဖို့ Amnesty International အဖွဲ့ရဲ့တိုက်တွန်းချက်စာတော်တွေကိုပါနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်။
American သမ္မတ Donald Trump ရဲ့အခုနောက်ဆုံးပြင်ဆင်ပြထမ်းထားတဲ့ခရီးသွားလာခွင့်ပိတ်ပင်ကန့်သတ်မှုကိုအောက်တရားရုံးနေမှာတရားရင်ဆိုင်နေရမှုအတွင်ကျင့်သုံးခွင့်ပြုတဲ့အကြောင်းတရားရုံးချုပ်ကမနေ့တနင်္လာနေ့ကဆုံးဖြတ်လိုက်တာဟာဆိုရင်သမ္မတ Trump အတွက်တော့အောင်ပွဲရလိုက်တာပါတရားရုံးချုပ်တရားသူကြီး5ဦးအနက်9ဦးကအစိုးရဘက်ကိုအသာပေးဆုံးဖြတ်လိုက်တာဖြစ်ပြီး2ဦးကတော့ကန့်ကွက်ခဲ့ပါတယ်ဒီနှစ်ဦးကတော့ခီးသွားလာခွင့်ပိတ်ပင်ကန့်သတ်မှုကိုအပြည့်အဝကျင့်သုံးခွင့်ပြုမဲ့အပေါ်မှာကန့်ကွက်ခဲ့တာပါ။ဘာကြောင့်အခုလိုဆုံးဖြတ်ရတယ်လဲဆိုတာကိုတော့တရားရုံးချုပ်ကမထုတ်ပြန်ပါဘူး။ခီးသွားလာခွင့်ပိတ်ပင်ကန့်သတ်မှုကနိုင်ငံ၈ခုကခီးသွားအများစုကိုအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်တားမြစ်ထားတာပါ။ဒီနိုင်ငံတွေကတော့ချတ်၊အီရန်၊လီဘီယာ၊မြောက်ကိုရီးယား၊ဆိုမာလီယာ၊ဆီးရီးယား၊ဗင်နီဇွဲလားနဲ့ရှေ့မြေနိုင်ငံတို့ဖြစ်ပြီးတမ်းမြစ်ခံရတဲ့ရှစ်နိုင်ငံထဲမှာမွတ်စလင်အများစုနေထိုင်တဲ့နိုင်ငံ6ခုပါဝင်တာဖြစ်ပါတယ်။ Maryland နဲ့ Hawaii ကအောက်တရားရုံးတွေကတော့ဒီခီးသွားလာခွင့်တမ်းမြစ်မိတ်ကိုကျင့်သုံးဖို့တမ်းမြစ်ထားပါတယ်။မနေ့တနင်္လာနေ့တရားရုံးချုပ်ဆုံးဖြတ်ချက်ကအထူးသဖြင့်တော့ American ပြည်ထောင်စုကတအူးဦးနဲ့ဆွေမျိုးတော်ဆက်ချောင်းခိုင်မာတဲ့အထောက်အထားရှိသူနိုင်ငံသားတွေကိုကင်းလွတ်ခွင့်ပေးတာကိုပယ်ဖျက်တာဖြစ်ပါတယ်။ရှင်းနေချုပ် Jeff Session ကတော့မနေ့တနင်္လာနေ့ကတရားရုံးချုပ်ဆုံးဖြတ်ချက်ဟာဆိုရင် American ပြည်သူတွေဘေးကင်းလုံခြုံရေးအတွက်အောင်ပွဲကြီးတစ်ရက်ဖြစ်တယ်လို့ပြောဆိုလိုက်ပြီးနိုင်ငံကိုချင်းချောက်မှုကနေကာကွယ်ဖို့အတွက်သမ္မတ Trump ရဲ့ခီးသွွာလာခွင့်တမ်းမြစ်ကန့်သတ်ချက်လိုအပ်တယ်လို့လည်းပြောဆိုခဲ့ပါတယ်ရှင
်။ American ပြည်ထောင်စုဥတာပြည်နယ်တောင်ပိုင်းမှာယူတာပြည်နယ်တောင်ပိုင်းမှာထားနေတိုင်းရင်းသားတွေအထွတ်မြတ်ထားတဲ့အထိမ်းမှ202ခုရှိရသေးတာကဘိုးအစိုးရပိုင်းမြင်နေရတွေကိုရှော့ချသွားဖို့သမ္မတအမိတ်နဲ့လက်မှတ်ရေးတိုးထုတ်ပြန်လိုက်တဲ့သမ္မတဒေါ်နယ်ထရမ့်ကိုချက်ချင်းတရားစွဲဆိုရမယ်လို့ထားနေတိုင်းရင်းသားတွေကပြောပါရယ်။ Bay East National Monument နဲ့ Grand Staircase National Monument အထိမ်းမှနေရာတွေမှာဘိုးအစိုးရကလူရာထက်ပိုပြီးတော့မြင်နေရတွေယူထားတယ်ဆိုပြီးတော့သမ္မတထရမ့်ကပြစ်တင်ရှုံချလိုက်ပြီးမြင်နေရတွေကိုရှော့ချဖို့သမ္မတအမိတ်ထုတ်ပြန်လိုက်တာပါ။အမျိုးသားအမွေအနှစ်အဖြစ်သတ်မှတ်ချက်ကိုပြင်ဆင်ဖို့သမ္မတကလုတ်ပိုင်ခွင့်အာဏာကျော်လွန်လှုပ်ဆောင်ခဲ့တာဖြစ်ကြောင်းနဲ့အရင်ကမရှိဘူးတဲ့လို့ရမျိုးခွင့်မပြုနိုင်ကြောင်းဒေသခံနဗဂျိုဌာနေတိုင်းရင်သားလူမျိုးစုဒုတိယအကြီးအကဲဂျိုနာသန်နက်စ်ကပြောပါရယ်ဌာနေတိုင်းရင်သားတွေဟာဆွဲလုံလာကြည့်တဲ့လူမျိုးတွေဖြစ်ပြီးတော့ဒီကိစ္စကိုဆက်ပြီးရင်ဆိုင်တိုက်ပွဲဝင်သွားမှာဖြစ်တယ်လို့တမနာထရမ့်ကိုတရားရုံးမှာရင်ဆိုင်မယ်လို့နက်စ်ကပြောပါရယ်တမနာထရမ့်ကတော့ဘိုးအစိုးရကအများပြားထိန်းချုပ်ထားတဲ့နိုင်ငံနဲ့အခွင့်အရေးတွေကိုပြည်နယ်ရင်းကလူတွေလက်ထဲပြန်ပေးအပ်မှာဖြစ်ကြောင်းယူတာပြည်နယ်မြို့တော် Salt Lake City မှာပြောဆိုခဲ့ပါရယ်Trump နဲ့အမိန့်ကြောင့် Bay East ကနေမြေ85ရာခိုင်နှုန်းနဲ့ Grand Staircase ကနေမြေတစ်ဘက်ကိုရှော့ချလိုက်မှာဖြစ်ပါတယ်။ဒါပေမဲ့လည်းဒီအမိန့်ကိုလွှတ်တော်ကအတည်ပြုအောင်မှာဖြစ်ပါတယ်
။2016ခုနှစ် American သမ္မတရွေးကောက်ပွဲအပေါ်ရုရှားရဲ့ဩဇာလွှမ်းမိုးမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေသူတွေကအမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn ပေါ်မှာမမျှမတပြုမှုဆက်ဆံနေတယ်လို့ American သမ္မတ Donald Trump ကမနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်။ ဘိုးချုပ်ကြီးဖလင့်အတွက်စိတ်မကောင်းဖြစ်ရတယ်လို့လဲအမေရိကန်သမ္မတကသတင်းထောက်တွေကိုပြောခဲ့တာပါသမ္မတထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းမစ္စတာဖလင့်ကပြီးခဲ့တဲ့ဇန်နဝါရီလအတွင်းသူနဲ့အမေရိကန်ဆိုင်ရာရုရှားသံအမတ်ကြီးတို့ကြားဆက်သွယ်တဲ့ပတ်သက်လို့ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI ကိုလိမ်ညာခဲ့ကြောင်းပြီးခဲ့တဲ့တောက်ကြနေ့မှာဝန်ခံထားတာပါသမ္မတရွေးကောက်ပွဲပြိုင်ပွဲဟီလာရီကလင်တန်နိုင်ငံခြားရေးဝန်ကြီးတာဝန်ယူစဉ်ကာလအတွင်းပုဂ္ဂလိကအီးမေးလ်စာပါအသုံးပြုတဲ့ကိစ္စနဲ့ပတ်သက်ပြီး FBI ရဲ့စုံစမ်းစစ်ဆေးမှုတွေအတွင်းထွက်ဆိုချက်တွေနဲ့မစ္စတာဖလင်းရဲ့ FBI အပေါ်လိမ်ညာမှုတွေကိုသမ္မတထရန့်ကနှိုင်းယှဉ်ပြောဆိုပါတယ် FBI ကိုအကြိမ်ပေါင်းများစွာလိမ်ညာခဲ့တဲ့ဟီလာရီကလင်တန်ကဘာမှမဖြစ်ခဲ့ပဲလိမ်ညာခဲ့တဲ့ဖလင်းကိုကြတော့သူ့ဘဝကိုပါဖျက်ဆီးပစ်လိုက်ကြတယ်ဒီကိစ္စကရှက်စရာကောင်းတယ်လို့သမ္မတထရန့်ကယူတာပြည်နယ်ကိုသွားဖို့အင်ပီရိုကနေထွက်ခွာစင်မှာပြောဆိုခဲ့ပါတယ် FBI ရဲ့စုံစမ်းစစ်ဆေးမှုအတွင်း Mrs. Clinton ဘက်ကကြမ်းမကျိန်ခဲ့ရပေမဲ့ Mr. Flynn ကတော့ကြမ်းကျိန်ခဲ့ရတယ်လို့လည်းသမ္မတကထောက်ပြပါတယ် Mrs. Clinton အနေနဲ့သူမရဲ့ email ကိစ္စကို FBI ဝန်ထမ်းတွေကစစ်ဆေးမေးမြန်းမှုအတွင်းလိမ်ညာခဲ့တာမရှိဘူးလို့2016ခုနှစ်ဇူလိုင်လအတွင်းကြားနာမှုမှာ FBI ညွှန်ကြားရေးမှူးဟောင်း James Comey ကထွက်ဆိုထားတာပါရှင်
။ American နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာ Belgium, Australia နဲ့ပြင်သစ်နိုင်ငံကိုတည်တည်ပတ်အတွင်းတွားရောက်ဖို့ရှိပြီးတော့အဲဒီခီးစဉ်အတွင်း NATO တပ်ဖွဲ့အပေါ် American ပြည်ထောင်စုရဲ့တန်မနိလိုခိုင်မာတဲ့ထောက်ခံမှုကိုအခိုင်အမာပြောကြားဖို့စီစဉ်ထားတယ်လို့ဆိုပါရယ်။ဒီကလအတော်အတွင်းသမ္မတအင်ဂျီရောကဝန်ကြီးတယ်လဆန်ကိုအမေရိကန်ဗဟိုထောက်လှမ်းရေးဘျူရို CIA အကြီးအကဲမိုက်ပွန်ပီယိုနဲ့အစားထုတ်ဖို့စဉ်းစားနေတယ်ဆိုရယ်တည်င်းဌာနအတော်များများရဲ့ပြောကြားချက်ဟာရှီစရာကိစ္စရာဖြစ်တယ်လို့တယ်လဆန်ကပြောဆိုခဲ့တယ်လို့ပဲသမ္မတထရမ်ကလည်းမစ္စတာတယ်လဆန်အနေနဲ့မကြခင်ကာလအတွင်းအလုပ်ကထပ်သွားအောင်မဟုတ်ဘူးလို့ Twitter မှာရေးသားခဲ့ပါတယ်။မစ္စတာတယ်လဆန်ရဲ့ရာထူးနေရာမတည်မငြိမ်ဖြစ်နေပြီဆိုရယ်ထင်မြင်ယူဆချက်တွေကိုနှစ်တိုးအဖွဲ့အတွင်းမှချုပ် Ian Stoltenberg ကတနင်္လာနေ့မှာပယ်ချလိုက်ပြီးတော့ဒါဟာအယုံလွဲဖို့လှုံ့ဆော်ချက်သားဖြစ်တယ်လို့ပြောပါတယ်။ Pacific သမုဒ္ဒရာတစ်ဖက်တစ်ချက်ကမဟာမိတ်တွေနဲ့နေတိုးအဖွဲ့ဝင်ဝန်ကြီးတွေဟာကောလာဟလတွေထင်မြင်ယူဆချက်တွေကိုပေးဖယ်ပြီးတော့အတိတ်ကလှုပ်ရှားကိစ္စရပ်တွေကိုဆက်လက်အယုံဆိုင်လုပ်ကိုင်းနေတယ်လို့လည်းသူကဆက်ပြောပါရယ်။ Atlantic မဟာမိတ်တွေနဲ့နေတိုးအဖွဲ့အတွက်ဝန်ကြီးတယ်လဆန်ရဲ့ခိုင်မာတဲ့လှုပ်ဆောင်ချက်တွေကိုလည်း Stoltenberg ကချီးကျူးပြောဆိုသွားပါရယ်။ကမ္ဘာလုံးဆိုင်ရာကိစ္စရပ်အတော်များများကိုကမ္ဘာလုံးဆိုင်ရာလုံခြုံရေးကိစ္စရပ်အတော်များများကိုဆွေးနွေးဖို့ဝန်ကြီးတယ်လဆန်နဲ့ Mr. Stoltenberg တို့မကြခင်တွေ့ဆုံမှုရှိနေပါရယ်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မတိမငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်ကနေဒုက္ခသည်တွေဆက်လက်ထွက်ပြေးနေကြဆဲဖြစ်ပြီးရိုဟင်ဂျာမွတ်စလင်တွေအပေါ်လုံခြုံရေးတပ်ဖွဲ့တွေကလူမျိုးတုံးအောင်တပ်ဖြတ်မှုကျူးလွန်တဲ့အခြေအနေမျိုးအထိဖြစ်ကောင်းဖြစ်နိုင်ကြောင်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံတွင်းမှာခိုင်မာတဲ့စောင့်ကြည့်မှုမရှိဘဲနဲ့တော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့6,200,000ရှိတဲ့ရိုဟင်ဂျာတွေတဲကတဦးတယောက်မှပြန်ပို့လို့မဖြစ်နိုင်ကြောင်းလဲကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဇာအီရာအက်အယ်ဟူစိန်ကကုလသမဂ္ဂလူ့အခွင့်အရေးကောင်စီအထူးစည်းဝေးပွဲမှာပြောဆိုလိုက်ပါတယ်လူမျိုးတုံးတပ်ဖြတ်မှုနဲ့အကျုံးဝင်တဲ့အချက်အလက်တွေမရှိဘူးလို့ဘသူငင်းရဲတယ်လဲဆိုပြီးလဲအဖွဲ့ဝင်48နိုင်ငံပါဂျီနီဗာကလူ့အခွင့်အရေးကောင်စီအထူးစည်းဝေးပွဲမှာလူ့အခွင့်အရေးမဟာမင်းကြီးကမေးခွန်းထုတ်ခဲ့ပါတယ်ရိုဟင်ဂျာတွေအပေါ်ကြမ်းဖက်မှုတွေအတ္တမပြုကျင့်မှုတွေလိုကြမ်းကြုတ်ရက်ဆက်မှုတွေရှိခဲ့ပေမဲ့လည်းဥပဒေနဲ့အညီအပြစ်ပေးအရေးယူဖို့ပြက်ကွက်ခဲ့တဲ့အကြောင်းလဲကုလလူ့ခွင့်ရေးမဟာမင်းကြီးကပြောဆိုပါတယ်။ဂျီနီဗာကုလသမဂ္ဂရုံးချုပ်ကမြန်မာသံမကြီးဦးထင်လင်းကတော့နေရွှန့်ခွာထွက်ပြေးသူတွေဌာနေပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့ဆောင်ရွက်နေကြောင်းပြောဆိုခဲ့တယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေနဲ့လူ့အခွင့်အရေးအဖွဲ့တွေကဆွဆွဲနေတယ်လို့စိုးစိုးဝါးဝါလူ့အခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းလည်းညှင်းဆိုခဲ့ပါတယ်ရှင်
ယမန်သမ္မတဟောင်းအလီအဗ်ဒူလာဆလာနဲ့သူ့ရဲ့မဟာမိတ်တွေကိုဟူသီတပုံတို့ကတပ်ဖြတ်လိုက်ပြီးတဲ့နောက်မြို့တော်ရင်းအကြမ်းဖက်မှုတွေတိုးလာနေပါတယ်။ဒီဖြစ်ရပ်ပြီးနောက်တနေ့မှအင်္ဂါနေ့မှာပဲယမန်နိုင်ငံဆိုင်ရာကုလကိုယ်စားလှယ်ကအခြေအနေအရေးရပ်ကိုကုလသမဂ္ဂလုံခြုံရေးကောင်စီတောင်တင်ပြဖို့ရှိနေပါတယ်။သမ္မတဟောင်းဆလာအသက်ခံရတဲ့အတွက်နိုင်ငံရေးအပေါ်ကြေညာမှုတွေရှိလာနိုင်တဲ့အကြောင်းကုလကိုယ်စားလှယ်အစ်စမေအောက်ရှေ့ခ်အာမက်ကပြောကြားဖို့မျှော်လင့်ရတယ်လို့ကုလပြောခွင့်ရစတီဖန်ဂျူရက်ကသတင်းထောက်တွေကိုပြောပါရယ်။နိုင်ငံရေးအရာတိတ်ကိုရှုပ်ထွေးနေပြီးတဲ့အခြေအနေတွေပို့ပြီးတော့ခက်ခဲတဲ့အခြေအနေကိုရောက်လာ ာပြီဆိုပြီးတော့ဂျူရစ်ကပြောပါရယ်2014ခုနှစ်ကဆလာဖြစ်ပွားနေတဲ့ပဋိပက္ခကြောင့်လူပေါင်းတထောင်ကျော်တိဆုံခဲ့ရပြီဖြစ်တယ်လို့တမောင်မြတ်စွာဘုရားအယက်သားတွေလည်းသူသားချင်းဆန္ဒမှုဆိုင်ရာအကူအညီတွေအရေးကြီးလို့အနေရပါအပြစ်ခတ်ရစေဖို့ကုလအနေနဲ့ဂျာဝင်ညီနိုင်ပေးဖို့အစီအစဉ်ရှိနေပါတယ်လို့ကုလပြောခွင့်ရသူကဆိုပါရယ်အယက်သားတွေအကူအညီချဖို့အတွက်ပြစ်ခတ်ရစေဖို့ယီမန်နိုင်ငံဆိုင်ရာကုလအကြီးအကဲဂျီမီမက်ဂိုရစ်ကအင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်
မြောက်ကိုရီးယားအစိုးရရဲ့နျူကလ িয়ার နဲ့ပဲတင်းတက်ဒုံးကျည်ဆန်းသက်မှုအစည်းအဝေးနဲ့ပေါ်တင်းမာမှုတွေရော့ကြရေးဆောင်ရွက်နိုင်ဖို့ကုလသမဂ္ဂရဲ့အစ်မြင့်တာဝန်ရှိသူတို့မြောက်ကိုရီးယားကိုဆက်ရောက်သွားပြီဖြစ်ပါတယ်။ကုလသမဂ္ဂနိုင်ငံရေးရာလက်ထောက်တွင်းရမှုချုပ် Jeffrey Feldman ဟာတရုတ်နိုင်ငံဘေကျင်းမြို့တော်ကိုတထောက်ဝင်ရောက်ပြီးနောက်တနေ့ဒီကနေ့အင်္ဂါနေ့မှာမြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့တော်ကိုသွားရောက်တာပါ2010ပြည့်နှစ်ကကုလသမဂ္ဂရဲ့အရင်နိုင်ငံရေးရာလက်ထောက်တွင်းမှုချုပ်လင်းပက်စကိုရဲ့မြောက်ကိုရီးယားခီးစဉ်နောက်ပိုင်းကုလအစ်မြင့်တာဝန်ရှိသူတဦးရဲ့ပထမဆုံးခီးစဉ်လည်းဖြစ်ပါတယ်မစ္စတာဖဲလ်မင်းရဲ့ခီးစဉ်အတွင်းမှာတော့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးနောက်ဒုတိယဝန်ကြီးတို့နဲ့တွေ့ဆုံပြီးနှစ်ဖက်အကျိုးတူကိစ္စရပ်တွေနဲ့စိုးရိမ်ချက်တွေကိုဆွေးနွေးမှာဖြစ်ပါတယ်ရှင်
Direct from Washington, the voice of America,
VOA. နောက်ဆုံးရသတင်းတွေကိုမှတ်သင်ထိုင်တဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတွေဘက်ကိုဆက်ပါမယ်။ရခိုင်မြောက်ပိုင်းပြည်ပခါတွေဖြစ်ပွားခဲ့တဲ့နေရာတွေကလူခွင့်ရေးအခြေအနေတွေကိုအသေးစားဆောင်ကြကြည့်ရှုနိုင်ခြင်းမရှိဘဲနဲ့တော့ရိုဟင်ဂျာဒုက္ခသည်တွေကိုနေရပြန်ပို့ဖို့ဆိုတာမဖြစ်သင့်ဘူးလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြောလိုက်ပါတယ်။ရခိုင်မြောက်ပိုင်းပြည်ပခအတွင်းကလူအခွင့်ရေးအခြေအနေနဲ့ပတ်သက်လို့ဂျနီဗာကုလသမဂ္ဂဌာနချုပ်မှဆွေးနွေးကြတဲ့ကုလသမဂ္ဂလူအခွင့်ရေးကောင်စီရဲ့ဒီကနေ့အထူးအစည်းအဝေးမှာပြောသွားတာပါ။အစည်းအဝေးတက်ရောက်လာတဲ့မြန်မာသံအမတ်ကြီးကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ဆောင်ရွက်ထားမှုတွေကိုရှင်းပြတယ်လို့အခိုင်အမာမရှိတဲ့ဆွတ်ဆွဲချက်တွေကြောင့်အခြေအနေပေါ်အမှန်အတိုင်းသုံးသပ်နိုင်ဖို့ခက်လိမ့်မယ်လို့ပဲသတိပေးပြောသွားပါတယ်ဒီအစည်းအဝေးကိုစောင့်ကြည့်တင်ယူနေတဲ့ကိုသားညွန့်ဦးကပြောပြပေးပါပါရှင
်မြန်မာအင်ဂျင်ဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့တောင်းဆိုချက်နဲ့ဒီကနေ့မှခေါ်ယူတဲ့ဒီကုလသမဂ္ဂလူခွင့်ရေးကောင်စီအထူးအစည်းအဝေးမှာရိုဟင်ဂျာဒုက္ခသည်တွေရဲ့လူခွင့်ရေးချိုးဖောက်ခံမှုအခြေအနေနဲ့လက်ရှိသူတို့ကြုံနေရတဲ့အကျပ်တဲတွေအပြင်ဒုက္ခသည်တွေနေရပြန်ရေးကိစ္စတွေကိုပါကုလသမဂ္ဂကြီးတန်းအရာရှိတွေနဲ့ဖွဲ့ဝင်နိုင်ငံကိုယ်စားတွေကဆွေးနွေးခဲ့ပါတယ်အထူးသဖြင့်ကဒီကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချက်လက်စုဆောင်ရေးဖွဲ့မြန်မာနိုင်ငံတည်းကိုဝင်ရောက်စစ်ဆေးခွင့်မရတာအခြားနိုင်ငံတကာအဖွဲ့အစည်းတွေရခိုင်မြောက်ပိုင်းအခြေအနေကိုလွတ်လွတ်လပ်လပ်သွားရောက်စစ်ဆေးခွင့်မရတာတွေကြောင့်အဲ့ဒီကလူခွင့်ရေးအခြေအနေတွေပေါ်စိုးရိမ်မကင်းဖြစ်နေကြတာတွေ့ရပါတယ်မြန်မာအာဏာပိုင်တွေအနေနဲ့ဖုံးကွယ်ထားစရာမရှိဘူးဆိုလို့ရှိရင်တိကျလွတ်လပ်တဲ့စောင့်ကြည့်ရေးအဖွဲ့တွေသွားရောက်တာကိုဘာမှထိတ်လန့်နေစရာမလိုဘူးလို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇိုင်းအယ်ဟူစိန်ကပြောပါတယ်အကြံဖတ်မှုတွေထပ်မံမဖြစ်လာဘူးနဲ့အဲ့ဒီဒေသပေါ်နိုင်ငံတကာယုံကြည်မှုတွေရလာဖို့ဆိုရင်တော့လူခွင့်ရေးစောင့်ကြည့်အဖွဲ့တွေအဲ့ဒီဒေသကိုတွားရောက်ခွင့်ပြုရမှာဖြစ်ပြီးတော့လူခွင့်ရေးအခြေအနေတွေပေါ်စောင့်ကြည့်နိုင်ခြင်းမရှိဘူးဆိုရင်ဒုက္ခသည်တွေပြန်ဖို့ဆိုတာလည်းမဖြစ်သင့်ဘူးလို့ကုလသမဂ္ဂမဟာမင်းကြီးကပြောခဲ့ပါတယ
် It must be unequivocally clear that no repatriation of any refugees should occur
ဒုက္ခသည်တွေအနေနဲ့နေရာမှာဘေးကင်းလုံခြုံစွာနဲ့ဂုဏ်သိက္ခာရှိရှိပြန်လည်နေနိုင်ဖို့ဆိုတာအဲ့ဒီဒေသလူအခွင့်အရေးအခြေအနေကိုစောင့်ကြည့်နိုင်မှုမရှိဘဲနဲ့မဖြစ်နိုင်ဘူးဆိုတာရှင်းပါတယ်တုံလုံးเสียဒီအဖြစ်ပြက်တွေအပေါ်မှာအပေါ်ယံဟန်ပြပြီးအလျင်မြန်ဖြည့်ရှင်းတာမျိုးကိုလက်ခံဖို့မဖြစ်ပါဘူးစိုးစိုးဝါးဝါးခွဲခြားဆက်ဆံမှုတွေနဲ့နောက်တစ်ချိန်ပြန်ပြီးအကြမ်းဖက်မှုတွေကိုပြန်ဦးတည်ပြီးလူတွေနောက်ထပ်ထွက်ပြေးရတာမျိုးပဲဖြစ်လာစေမှာပါ
ဒါကြောင့်လည်းပဲရခိုင်မြောက်ပိုင်းအခြေအနေတွေအဖြစ်ပြက်တွေကိုစုံစမ်းစစ်ဆေးနိုင်ဖို့ကုလသမဂ္ဂထူးထူးညီလာခံကနေပြီးတော့လွတ်လပ်တဲ့အဖွဲ့တစ်ဖွဲ့ဖွဲ့စည်းရေးဒီလူခွင့်ရေးကောင်စီဘက်ကနေအကြံပြုဆုံးဖြတ်ဖို့ကိုလည်းလူခွင့်ရေးမဟာမင်းကြီးကအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းပါတယ်ပြီးခဲ့တဲ့ရခိုင်မြောက်ပိုင်းစစ်ဆင်ရေးအတွင်းလူမျိုးရေးတပ်ဖွဲ့တွေကရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေအပြင်ဒီလူအတိုင်းဝိုင်းအနေနဲ့သူတို့ကိုယ်သူတို့တတ်မှတ်ခေါ်ဝေါ်တဲ့ရိုဟင်ဂျာဆိုတဲ့နာမည်ကိုပါတုံ့နှုံးခွင့်မပေးတာဟာအင်မတန်လူကျင့်ဝတ်မညီတဲ့ရှက်ဖွဲကိစ္စဖြစ်တယ်လို့လည်းလူခွင့်ရေးမဟာမင်းကြီးကဝေဖန်ပါတယ်ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချက်လက်စုဆောင်ရေးအဖွဲ့ခေါင်းဆောင်မာဆူကီဒရူစမန်နဲ့ဒီလိမ္မာဆိုင်ရာကြံဖတ်မှုနဲ့ပတ်သက်လဲကုလသမဂ္ဂအထူးကိုယ်စားလှယ်တို့ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေစခန်းတွေမှာသူတို့တွေ့ကြုံမြင်ခဲ့ရတဲ့အခြေအနေတွေနောက်ရိုဟင်ဂျာဒုက္ခသည်တွေလူခွင့်ချိုးဖောက်ခံရမှုတွေကိုတင်ပြခဲ့ပါတယ်။မြန်မာတာဝန်ကြီးဦးထင်လင်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ညှိနှိုင်းနေတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ကိုရှင်းလင်းပါတယ်။နိုင်ငံခြားပူးတွဲအလို့အဖွဲ့ဖွဲ့စည်းနိုင်ဖို့ဆောင်ရွက်နေပြီးတော့လာမယ့်နှစ်လအတွင်းမှာဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ကိုစတင်နိုင်မှာဖြစ်တယ်လို့ပြောပါတယ်။ဒုက္ခသည်တွေအနေနဲ့ဂုဏ်သိက္ခာရှိရှိနဲ့နေရပြန်နိုင်ရေးအတွက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်သွားဖို့လည်းသူတို့အသင့်ရှိတဲ့အကြောင်းမြန်မာတာဝန်ကြီးကတုံ့ပြန်ပါတယ်။ဒါပေမဲ့လို့ဆွဆွဲချက်တွေနဲ့ပတ်သက်လို့တော့ဒုက္ခသည်တွေအနေနဲ့သူတို့ကိုပြောခိုင်းတာသူတို့ဖြစ်ချင်တာမျိုးတွေကိုလူအားဆွဲပြောနေရဆိုပြီးတော့ခြေပပါတယ်မခိုင်မာတဲ့ဆွဆွဲချက်တွေကြောင့်အချင်းတွေဟာပိုဆိုးမယ်ဆိုတာကိုလည်းတာမတ်ကြီးကသတိပေးခဲ့ပါတယ်
In the course of simple social interviews, people will say what they wanted to believe.
လူတွေကိုတွေ့ဆုံမင်းမြန်ထားရမှာလူတွေကသူတို့ထင်တာတွေနဲ့တချို့ကသူတို့ကိုပြောခိုင်းတာတွေကိုပြန်ပြောကြပါလိမ့်မယ်။အခိုင်အမာထောက်ထားမရှိတဲ့ဆွဆွဲချက်တွေဟာလူတွေကိုထင်အောင်ထင်မှားဖြစ်စေပြီးတော့ချင်းနမန်ကိုတုံးတက်ဖို့ခက်ခဲပြီးအမှန်တရားနဲ့လည်းဝေးကွာသွားနိုင်ပါလေ
။ကုလသမဂ္ဂမဟာမင်းကြီးဇာယီကတော့ရခိုင်ပြည်သားကိုတွားရစစ်ဆေးနိုင်ခြင်းမရှိတာကြောင့်အခြေအနေတွေကိုလုံးဝဆန်းစစ်ဖို့စောင့်ကြည့်ဖို့ဆိုတာခက်ခဲနေတယ်လို့ပြောပါရယ်။ဒါပေမဲ့လို့ရိုဟင်ဂျာတွေအပေါ်မှာစနစ်တကျခွဲခြားဆက်ဆံမှုတွေဟာဆယ်စုနှစ်နဲ့ချီပြီးတော့ကြာခဲ့ပြီလို့ထောက်ပြပါရယ်။ရွန်ဂျာရီအပေါ်ရုပ်ပန်းဆိုင်ရာစိတ်ပန်းဆိုင်ရာခွဲခြားဆက်ဆံတာနှိမ့်ဆက်ညှဉ်းပန်းတာရွာတွေကိုအတင်းကျပ်ရွှေ့ပြောင်းတာစတဲ့အခြေအနေတွေကိုကြည့်မယ်ဆိုရင်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်မှုတွေမဖြစ်ဘူးဆိုတာကိုဘယ်သူကညင်းနိုင်မလဲဆိုပြီးတော့မေးခွန်းပြန်ထုတ်ပါတယ
် Given all of this can anyone
ကျွန်တော်တို့ခွင့်ရချိုးဖောက်မှုတွေခွဲခြားဆက်ဆံမှုတွေကိုကြည့်ရင်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်မှုမရှိဘူးလို့ဘယ်သူပြောနိုင်မလဲဒီစကလုံးသုံးနှုတ်မှုကိုတော့တရားဝင်အားဖြင့်တရားရုံးတစ်ခုကနေနောက်ဆုံးအဆုံးဖြတ်အတည်ပြုပေးရမှာပါဒါပေမဲ့အခြေအနေတွေဟာစိုးရိမ်စရာအလွန်ကောင်းပြီးဒီလိုဖြစ်နေပြီဆိုတာအတည်ပြုနိုင်ဖို့အခြေအနေရှိဖို့လိုနေပါပြီ
ရခိုင်မြောက်ပိုင်းကအဖြစ်ပြက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့နိုင်ငံတကာစုံစမ်းရေးအဖွဲ့တွေကိုမြန်မာဘက်ကလက်ခံဖို့နဲ့အပြစ်ကျူးလွန်သူတွေကိုအရေးယူကန့်တွယ်တော့ဖို့ဆိုတာတွေကိုအခြားအဖွဲ့ဝင်နိုင်ငံတွေနဲ့ကုလသမဂ္ဂအကြီးအကဲတာဝန်ရှိသူတွေကဒီဆွေးနွေးပွဲမှာဆွေးနွေးခဲ့ပါတယ်မြန်မာအင်းကြီးတရုတ်နိုင်ငံကတော့ချင်းနီတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့အကြက်တဲကိုနားလည်ပြီးတော့တစ်ဖက်မှာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝင်တော့ဝင်ဖို့အချင်းတွေကိုလည်းသူတို့အနေနဲ့သိရှိတဲ့အကြောင်းပြောပါရယ်ပြဿနာတွေဖြေရှင်းနိုင်ဖို့အတွက်သူတို့အနေနဲ့အစိုးပြုချက်3ရက်နှစ်ဖက်ဆူရကိုစုပြုထားတယ်လို့ဆိုပါရယ်အခုဒီကျင်းပနေတဲ့လူခွင့်ရဲ့ထူးညီလာခံပြီးမှတော့လူခွင့်ရဲ့ကောင်စီရဲ့တရားဆုံးဖြတ်ချက်တရက်ထွက်လာလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ခင်ဗျာ
ကိုတာညိုဦးစူးစီတင်ပြခဲ့တာဖြစ်ပါတယ်တစ်ဆက်ထဲမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ဒေသခံမွတ်စလင်တွေကိုပြန်လည်လက်ခံရေးလှုပ်ဆောင်နေတာဟာအဲ့ဒီဒေသမှာလူခွင့်ရချိုးဖောက်မှုတွေမရှိဘူးဆိုတာပြသရရောက်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်ရခိုင်ပြည်နယ်မှာလူခွင့်ရချိုးဖောက်မှုတွေတကယ်ရှိမရှိအသေးစားလေ့လာစောင့်ကြည့်နိုင်တဲ့အခြေအနေမျိုးမရှိဘဲနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့ရိန်ဂျာဒုက္ခသည်တွေကိုရခိုင်ပြည်နယ်ထဲပြန်ပို့ဖို့မဖြစ်နိုင်ဘူးလို့ကုလသမဂ္ဂလူခွင့်ရမဟာမင်းကြီးကဒီကနေ့ပြောဆိုလိုက်တဲ့ပေါ်တုတ်ပြန်ပြောဆိုလိုက်တာပါဒါပေမဲ့လူခွင့်ရအတွက်အာမခံချက်ရှိမဲ့အစိုးရရန်နရာတွေမရှိဘူးဆိုရင်ရခိုင်ပြည်နယ်မှာနောက်ထပ်အကြမ်းဖက်မှုတွေပေါ်လာနိုင်တယ်လို့လူခွင့်ရအဖွဲ့ကထောက်ပြကြပါတယ်ဒီအကြောင်းပြည့်စုံကိုကိုညာဝဲအောင်ကတင်ပြပါပါရှင်
။ရခိုင်ပြည်နယ်မှာလူအခွင့်အရေးချိုးဖောက်မှုတွေတကယ်ရှိမရှိဆိုတာအသေးစားလေ့လာစောင့်ကြည့်နိုင်တဲ့အခြေအနေမျိုးမရှိဘဲနဲ့တော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုရခိုင်ပြည်နယ်ထဲပြန်ပို့ဖို့မဖြစ်နိုင်သေးဘူးလို့ကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးဇိုင်ယက်အယ်ဟူစိန်ကဂျနီဗာမြို့မှာဒီကနေ့ကျင်းပတဲ့လူအခွင့်အရေးကောင်စီအထူးအစည်းအဝေးပွဲမှာပြောကြားသွားတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒေသခံမွတ်စလင်တွေကိုပြန်လည်လက်ခံရေးလှုပ်ဆောင်နေတာဟာအဲ့ဒီရခိုင်ဒေသမှာလူအခွင့်အရေးချိုးဖောက်မှုတွေမရှိဘူးဆိုတာပြသရရောက်တယ်လို့ရခိုင်ဒေသပြန်လည်ထူထောင်ရေးနဲ့ထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးဆောင်ရွက်နေတဲ့လူဝင်မှုကြီးကြပ်ရေးလူမှုဝန်ထမ်းနဲ့ပြန်လည်နေရာချတာရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်
မြန်မာနိုင်ငံလူတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်သွားတယ်ဒီရခိုင်မြောက်ပိုင်းကလူတွေအဲ့တော့ဒီနိုင်ငံမှာနေသွားတဲ့လူတွေကိုဆိုရင်ပြန်လည်ခံဖို့တာဝန်ရှိရဲဒါကြောင့်မလို့ပြန်လည်ခံဖို့ချက်ချင်းပဲဆုံးဖြတ်တယ်ပြန်လည်ခံဖို့လည်းစီစဉ်ဆောင်ရွက်နေတယ်အဲ့တော့လုပ်နေတာလည်းနှစ်နိုင်ငံသဘောတူ agreement လည်းရပြီးပြီအကောင့်ထဲဖော်တာကြီးလည်းစနေပြီဆိုတော့အခုဘာခွင့်ရေးမှချိုးဖောက်တာမရှိဘူးလေဦးထွက်သွားတယ်ပြန်လက်ခံတယ်လေနောက်တော့သဘောတူညီချက်ထဲမှာလည်းအခွင့်အရေးတွေအားလုံးကိုပေးလို့ရနိုင်တဲ့ဟိုသဘောတူညီချက်တွေအကုန်ပါပြီးသားလေဆိုတော့လက်ခံမှုတဲ့စခန်းတွေအဟောင်းတွေလည်းရှိတယ်အခုအစ်စ်ထပ်လုပ်တာလည်းရှိတယ်ဒီကုန်းလာလာရင်တနည်းအားတောင်ပြိုလက်ဝဲဒါပြောပြီးပြီရေလန်းလာရင်ငခုရဟောတောင်ပြိုလက်ဝဲဟောမှာအဆောက်အဦတွေပြုပြင်ခြင်းအစ်စ်တီထောက်ခြင်းများကိုဆောင်ရွက်နေတယ
်ရခိုင်ဒေသမှာရင်းညာဒုက္ခသည်တွေကိုပြန်လည်လက်ခံနေရာခြားရာပြည်ုံနဲ့မလွန်လောက်သေးပဲရေရှည်မှာအကြမ်းဖက်မှုတွေပြန်ပေါ်မလာနိုင်အောင်လူအခွင့်အရေးချိုးဖောက်မှုရှိမရှိဆိုတဲ့စောင့်ကြည့်လေ့လာအရေးယူနိုင်မဲ့ရန်နေရာမျိုးရှိဖို့လိုတယ်လို့ညီမြချင်းမြန်မာလူအခွင့်အရေးအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ်
။နေနေဒေသအတွင်းမှာတရားဥပဒေစိုးမိုးရေးလူခွေကာကွယ်စောင့်ရှောက်ရေးနဲ့ပတ်သက်တဲ့ရန်နေရာတွေကိုမထူထောင်နိုင်လို့ရှိရင်ဒုက္ခသည်တွေပဲဖြစ်ဖြစ်ဒေသခံတွေပဲဖြစ်ဖြစ်ဘယ်လိုမှလုံခြုံမှုခံစားနိုင်မှာမဟုတ်ဘူး။လုံခြုံမှုမရှိဘူးခံစားလို့ရှိရင်လည်းကျွန်တော်တို့ခုနလိုအရင်တော့ဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေတိုက်ခိုက်မှုတွေကကျွန်တော်တို့အချိန်လေးထပ်ပြီးတော့ဖြစ်လာနိုင်တယ်။နောက်ထပ်တစ်ကြိမ်ထပ်ပြီးတော့လို့ရချွတ်ရထပ်ပြေးကြမှာပဲ။အဲဒီတော့ဇာယီသူ့အမိရိုက်တယ်လို့ပြန်ခေါ်လိုက်ပြန်ပြီးတော့တည်ငြိမ်အောင်မလုပ်နိုင်လို့ပြန်သွားလိုက်ဆိုရင်တိုင်းပြည်ကနာတယ်လို့နိုင်ငံတကာကအဲဒီပုံမှာဒီကိစ္စကြောင့်လူခွေရှုတော့ကနေ ဝေဖန်မှုတွေပိုပြီးများလာနိုင်တယ
်ထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံရေးကိစ္စမှာရခိုင်ပြည်နယ်ထဲမှာအမှန်တကယ်နေထိုင်ခဲ့ဘူးတဲ့ဆိုတော့အထောက်အထားပြန်လည်စီစစ်မှုတွေပါဝင်နေပြီးထွက်ပြေးနေရသူတွေအနေနဲ့ဒီလိုအထောက်အထားတွေပြသနိုင်ဖို့ခက်ခဲနိုင်တာကြောင့်ဒါဟာလက်တွေ့မကျဘူးလို့လူ့အခွင့်ရေးကောင်စီမှဝေဖန်ပြောဆိုနေကြတာပါဒီအချက်ပေါ်မှာဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုတုံ့ပြန်ပါတယ
်အခုပြောလိုက်တဲ့ဟာမျိုးကလွန်ခဲ့တဲ့လပေါင်းများစွာတဲ့အထက်ထက်ကြားနေရတဲ့စကားတွေဖြစ်နေတယ်ပေါ့နော်အဲ့တော့ဒီမှာ criteria for eligibility ဆိုတာလဲအတိအလင်းလဲဖော်ပြထားပြီးနှစ်နိုင်ငံလဲသဘောတူထားပြီးဆိုတော့အဲ့ဒီဟာတွေကတကယ်တမ်းဆိုလို့ရှိရင်တော်တော်ကိုလွယ်လွယ်လေးပဲဖြစ်နေတယ်အကုန်လုံး
မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်တွင်းကသတင်းတွေကိုအချိန်အမှန်အတိုင်းအချိန်နဲ့တပြေးညီထုတ်ပြန်နိုင်မှသာနိုင်ငံတကာရဲ့ယုံကြည်မှုရမှာဖြစ်တယ်လို့ပြားပေးမှုတွေလည်းရောကြလာနိုင်တယ်လို့ဥအောင်မျိုးမြင့်ကထောက်ပြပါတယ
်။နိုင်ငံတကာကဝေဖန်မှုတွေဟာဒီဒီသတွင်မှာလူခွေချိုးဖောက်မှုတွေဖြစ်နေတယ်။ဒေသခံပြည်သူတွေပေါ်မှာအကြမ်းဖက်မှုနဲ့ခွဲခြားပြိနှိမ်မှုတွေနဲ့လက်တပ်ဖြတ်မှုတွေဖြစ်နေတယ်ဆိုတဲ့အကြောင်းအရာကိုဝေဖန်တာဖြစ်ပါတယ်။အဲ့တော့အဲ့ဒီဝေဖန်မှုကိုကျွန်တော်တို့အကောင်းဆုံးဖြေရှင်းနိုင်ရန်ကတော့မှန်ကန်သောသတင်းတွေရရှိနိုင်မှုနဲ့မှန်ကန်သောသတင်းတွေနဲ့ပြန်လည်ပြီးတော့တက်တည်ပြနိုင်မှုလိုအပ်ပါတယ်။
ဂျနီဗာလူအခွင့်အရေးကောင်စီအစည်းအဝေးကိုတက်ရောက်လာတဲ့မြန်မာသံအမတ်ကြီးကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ဆောင်ရွက်နေတာတွေကိုရှင်းပြခဲ့တယ်လို့အထောက်အထားအခိုင်အမာမရှိတဲ့ဆူဆွဲချက်တွေကြောင့်အခြေအနေတွေပေါ်အမှန်တိုင်သုံးသပ်နိုင်ဖို့ခက်ခဲလိမ့်မယ်လို့သတိပေးတုံ့ပြန်ခဲ့ပါတယ်ခင်ဗျာ
ကိုညံဝင်းအောင်မင်းမြန်တင်ပြခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်ပြစ်မှတ်ထားပြီးလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေပြုလုပ်နေတဲ့အပြင်နေ့စဉ်နဲ့အမျှအခြေအနေတိတိတသာဆိုးဝါးနေတဲ့အတွက်ကုလသမဂ္ဂကနေမြန်မာနိုင်ငံအပေါ်ထိရောက်စွာအရေးယူနိုင်ရေးနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့အခိုင်အမာရပ်တည်ဖို့ AI ခေါ်နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်ဒီအကြောင်းပြည်စုံကိုမှတ်အင်ဂျင်နီယာကတင်ပြမှာပါရှင
်ကုလသမဂ္ဂလူခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ Bangladesh နဲ့ Saudi Arabia တို့ကရိုဟင်ဂျာအရေးအထူးစီဝေးတရက်ခေါ်ယူဖို့လူခွင့်ရေးကောင်စီမှတောင်းဆိုခဲ့ပြီးတဲ့နောက်အဖွဲ့ဝင်ပေါင်း58နိုင်ငံအနက်32နိုင်ငံကထောက်ခံခဲ့တာဖြစ်ပါတယ်။မနေ့တနင်္လာနေ့ကတော့သက်ဆိုင်ရာနှစ်နိုင်ငံလုံးရဲ့တပ်အမတ်တွေကဒီအထူးစီဝေးပွဲခေါ်ယူရခြင်းအကြောင်းရင်းကိုရှင်းလင်းခဲ့ကြပြီးဒီကနေ့ဒီဇင်ဘာလ5ရက်နေ့မှာဂျနီဗာမှာဆွေးနွေးကြမှာဖြစ်ပါတယ်။လူခွင့်ရေးကောင်စီရဲ့အထူးစီဝေးဟာရိုဟင်ဂျာတွေရင်ဆိုင်နေရတဲ့ဆိုးရွားလာတဲ့လူခွင့်ရေးအကျပ်အတဲကိုအရေးတကြီးဖြေရှင်းဖို့လိုအပ်နေတယ်ဆိုတာမိမောင်းထုတ်ပြနေကြောင်းမနေ့ကထုတ်ပြန်တဲ့ AI ခေါ်နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ကြီးရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ဒီအခြေအနေလောက်နဲ့တည်းမလုံလောက်ပဲလူခွင့်ရေးချိုးဖောက်မှုတွေချက်ချင်းရပ်တန့်ဖို့နဲ့ကျူးလွန်သူတွေကိုအပြစ်ပေးအရေးယူနိုင်ဖို့မြန်မာအစိုးရနဲ့စစ်တပ်ကိုကုလသမဂ္ဂလူခွင့်ရေးကောင်စီကပြက်ပြက်သားသားဖိအားပေးဖို့လိုအပ်နေကြောင်း AI ရဲ့ပဋိပက္ခဆိုင်ရာအကြီးတန်းအကြံပေး Matthew Wells က VOE ကိုပြောပါတယ
် But what's needed is for the council to demonstrate clearly through a strong resolution
လူခွင့်ရေးကောင်စီကနေမြန်မာနိုင်ငံအပေါ်ပြင်းပြင်းထန်ထန်အရေးယူတဲ့ဆုံးဖြတ်ချက်ချမှတ်ဖို့လိုအပ်နေပါတယ်ဒီဆုံးဖြတ်ချက်ဟာရိုဟင်ဂျာတွေပေါ်ပြစ်မှတ်ထားပြီးတော့ကြောင်းမဲ့ဖွယ်ကောင်းတဲ့နှင်းမနှိမ့်ဆက်မှုတွေကိုအဆုံးသတ်စေဖို့နဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုမှာတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူနိုင်မှုဖြစ်ပါတယ
်။ဒါအပြင်မြန်မာဘက်ကပူးပေါင်းဆောင်ရွက်ဖို့မြန်မာနိုင်ငံတဝန်းလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းမဲ့ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုမဖြစ်မနေလက်ခံဖို့ဒီကနေ့ကျင်းပမဲ့လူခွင့်ရေးကောင်စီရဲ့အထူးအစည်းအဝေးမှာမြန်မာအစိုးရကိုဖိအားပေးတဲ့လို့လည်းမြင်ကြောင်း Matthew Wells ကပြောပါတယ်။AI ဖွဲ့ရဲ့ကြေညာချက်မှာတော့အခြားတိုင်းဒေသတွေဖြစ်တဲ့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာလည်းတပ်ဖြတ်ခံရမှုပျောက်ဆုံးမှုဥပဒေမဲ့ထိမ့်သိမ်းမှုနှင်းပန်းနှိမ့်ဆက်မှုနဲ့အတင်းအဓမ္မဆေးခိုင်းမှုစတဲ့မြန်မာစစ်တပ်ရဲ့ကျယ်ပြန့်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေရပ်တန့်အောင်လူခွင့်ရေးကောင်စီအနေနဲ့မဖြစ်မနေဖြေရှင်းပေးဖို့လိုအပ်ကြောင်းလည်းထောက်ပြထားပါတယ်။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကလုံခြုံရေးစခန်း30ကိုဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်မြန်မာလုံခြုံရေးတပ်တွေကနေမြေရှင်းလင်းရေးဆောင်ရွက်ရာမှာဒေသခံရိုဟင်ဂျာမွတ်စလင်တွေကိုတပ်ဖြတ်မှုအာဓမ္မပြုကျင့်မှုရွာလုံးကျွတ်မိရှို့ဖျက်ဆီးမှုတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာဒုက္ခသည်တွေတိမ့်နဲ့ချီထွက်ပြေးခဲ့ရတဲ့ဖြစ်ရပ်တွေဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအပြင်လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်ကြောင်း Matthew Wells ကဆိုပါတယ် ဘင်္ဂလားဒေ့ရှ်နယ်စပ်မှာ AI အဖွဲ့အခြေစိုက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းခဲ့တာတွေသူကိုယ်တိုင်သွားရောက်စုံစမ်းခဲ့တဲ့ချက်လက်တွေပေါ်အခြေခံပြီး Matthew Wells ကအခုလိုပြောပါတယ
် Our documentation shows that the crimes in Rakhine State clearly amount to crimes against humanity under international law
ကျွန်တော်တို့စုဆောင်းရရှိထားတဲ့အထောက်အထားအချက်လက်တွေအရရခိုင်ပြည်နယ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေဟာနိုင်ငံတကာဥပဒေအရလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နေတယ်လို့အထင်ရှားပြသနေပါတယ်ရိုဟင်ဂျာအတိုင်းဝိုင်းပေါ်ပြစ်မှတ်ထားပြီးတော့စနစ်တကျနဲ့ကြေကြေပြန့်ပြန့်တိုက်ခိုက်ခဲ့တာတွေတွေ့ရပါတယ်ဒီအထက်မှာလိမ်မဲဆိုင်ရာအာမတ်ပြုကျင့်မှုရိုဟင်ဂျာရွာတွေကိုမီးရှို့ပြီးတော့နေရက်ကနေအတင်းကျပ်မောင်းထုတ်မှုစတာတွေပါဝင်ပါတယ်
ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းရဲ့အခုလိုဆွဆွဲချက်တွေနဲ့ပတ်သက်လို့မြန်မာစစ်တပ်ကညှင်းဆို့ထားပြီးမကြသေးခင်ကထုတ်ပြန်တဲ့တက်မတော်စုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာမှာတော့မြန်မာလုံခြုံရေးတပ်တွေဘက်ကဥပဒေနဲ့အညီဆောင်ရွက်ခဲ့တာဖြစ်ပြီးအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကသာအကြမ်းဖက်မှုတွေကိုကျူးလွန်ခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်ရှင်
ရရှိမှတ်မြအနာယ NLD ပါတီနဲ့တရုတ်ကွန်မြူနစ်ပါတီကြားပူးပေါင်းဆောင်ရွက်မှုတွေဆက်ဆံမှုတွေပိုးပြီးတော့တိုးမြှင့်မှုဆိုပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ပြီးခဲ့တဲ့တရုတ်နိုင်ငံခီးစဉ်အတွင်းတရုတ်သမ္မတရှီကျင်းပင်ကတိုက်တွန်းခဲ့ပါတယ်အင်ဒီချင်းအနာယပါတီနှစ်ခုကြားဆက်ဆံရေးပိုးပြီးတော့ကောင်းမွန်လာတဲ့လက္ခဏာဖြစ်တယ်လို့ပဲတရုတ်မြန်မာဆက်ဆံရေးအတွက်လည်းအထောက်ပံ့ဖြစ်စီမယ်လို့မျှော်လင့်ရပါတယ်ဒါပေမဲ့လည်းကွန်မြူနစ်မဟုတ်တဲ့အင်ဒီချင်းနိုင်ငံရေးပါတီတရုတ်နဲ့ဆက်ဆံရေးတိုးမြှင့်မှုကြိုးစားလာတဲ့တရုတ်နိုင်ငံရဲ့တန်တမာရေးခြေလှမ်းတွေနဲ့ပတ်သက်လို့သတို့ရှင်တွေဘလူးများထင်မြင်ယူဆပါလေဒီကြောင့်ကိုလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပေါဝင်ဆွေးနွေးမေးမြန်းကြမယ့်သတို့ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးပြို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသားဖိုင်နဲ့ဖြစ်စီကြိုပြီးပြို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပါတယ်email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတို့ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
။အခုအင်္ဂါညတိုက်ရိုက်လေလံဆွေးနွေးခန်းကိုည9နာရီခွဲမှစတင်မှာဖြစ်ပါတယ်။ခုနဆင်နေတဲ့ VOA မြန်မာပိုင်းအင်္ဂါနေ့ညနေရေဒီယိုအစီအစဉ်ပြီးကြည့်မှာတော့ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမှတ်သိထိုက်ပြောပြပေးပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အခုနောက်ဆုံးပြင်ဆင်ပြထမ်းထားတဲ့ခီးသွန်းလာခွင့်ပိတ်ပင်ကန့်သတ်မှုကိုအောက်တရားရုံးတွေမှာတရားရင်ဆိုင်နေရမှုအတွင်းကျင့်သုံးခွင့်ပြုကြောင်းတရားရုံးချုပ်ကမနေ့တနင်္လာနေ့မှာဆုံးဖြတ်လိုက်တာကြောင့်သမ္မတထရန့်အတွက်တော့အောင်ပွဲရလိုက်တာဖြစ်ပါတယ်။တရားရုံးချုပ်တရားသူကြီး6ဦးအနက်9ဦးကအစိုးရဘက်ကိုအသာပေးဆုံးဖြတ်လိုက်တာဖြစ်ပြီး2ဦးကတော့ကန့်ကွက်ခဲ့ပါတယ်။ခီးသွန်းလာခွင့်ပိတ်ပင်ကန့်သတ်မှုကနိုင်ငံ၈ခုကခီးသွန်းအများစုကိုအမေရိကန်ပြည်တော်စုအတွင်းဝင်ရောက်ခွင့်တားမြစ်ထားတာပါ။ဒီနိုင်ငံတွေကတော့ချတ်၊အီရန်၊လီဗျာ၊မြောက်ကိုရီးယား၊ဆိုမာလီယား၊ဆီးရီးယား၊ဗင်နီဇွဲလားနဲ့ရှေးမြေနိုင်ငံတို့ဖြစ်ပြီးတားမြစ်ခံရတဲ့၈နိုင်ငံထဲမှာမွတ်စလင်အများစုနေထိုင်တဲ့နိုင်ငံ၆ခုပါဝင်တာဖြစ်ပါတယ်။မတိမငိမ့်အခြေအနေတွေကြုံရတဲ့ရခိုင်ပြည်နယ်ကနေဒုက္ခသည်တွေဆက်လက်ထွက်ပြေးနေကြရဆဲဖြစ်ပြီးရိုဟင်ဂျာမွတ်စလင်တွေအပေါ်လုံခြုံရေးတပ်ဖွဲ့တွေကလူမျိုးတုံးအောင်တပ်ဖြတ်မှုကျူးလွန်တဲ့အခြေအနေမျိုးအထိဖြစ်ကောင်းဖြစ်နိုင်ကြောင်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံတွင်းမှာခိုင်မာတဲ့စောင့်ကြည့်မှုမရှိဘဲနဲ့တော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့6,200-6,000ရှိတဲ့ရိုဟင်ဂျာတွေတဲကတဲ့ဦးတယောက်မှပြန်ပို့လို့မဖြစ်နိုင်ဘူးလို့လဲကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကပြောဆိုသွားပါတယ်။မြောက်ကိုရီးယားအစိုးရရဲ့နျူကလ িয়ার နဲ့ပယ်ရင်တပ်ဒုံးကျည်စမ်းသပ်မှုအစီအစဉ်အပေါ်တင်းမာမှုတွေရော့ကျရေးဆောင်ရွက်နိုင်ဖို့ကုလသမဂ္ဂရဲ့အဆင့်မြင့်တာဝန်ရှိသူတဦးမြောက်ကိုရီးယားကိုဒီကနေ့ဆက်ရောက်သွားပြီဖြစ်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Rinkups ဖြစ်ပါတယ်ကျွန်မရှာဖောင်ပါဒီညနေအစီအစဉ်ကိုတောင်းဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် VOA American အတန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာဆန်လွတ်ချင်းညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်ခဲ့တာပါနောက်နိုင်ကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့ line to meter 24 25 32 50နဲ့ line meter 190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်
This program has come to you from the Voice of America, Washington.